အေးအေးရခိုင်လက်နက်ကင်ဖွဲ့နေတိုက်ပွဲတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာမနေ့ကရဲရင်နဲ့တိုက်ခိုက်ခံရတဲ့အတွက်ဒုရဲမှုတဦးအပါအဝင်လုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးပြီး3ဦးထဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမင်းပြားပုံနှချွန်းနဲ့ဘူးတီတောင်မြို့နယ်တွေမှာမနေ့ကဒီတိုက်ပွဲတွေရှိနေပြီးထိခိုက်သေဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောင်နိုင်ကွန်းအိမ်စုံစမ်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ပုံနှချုံမြို့နယ်တွင်ရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရမှုမှာဒူရဲမှုတူကြဆုံးခဲ့သလိုမင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ
်မင်းတို့ကကျွန်တော်တို့သတင်းပုတ်ကားလေရဲရင်တန်းတောင်တက်တဲ့ပြန်လာတဲ့ရဲရင်တန်းတိုက်ခိုက်ခံရတာရှိတယ်ဒူရဲမှုတူကတော့သူကတန်ရရတန်ရရနဲ့စစ်တီတယ်စစ်တီတယ်ဒါပြီးဆွေးရုံရောက်တဲ့အခါမှာဆုံးသွားတယ်လို့ကျွန်တော်တို့ပြီးရတယ်တော်ရကမင်းပြတဲ့မှာတော့ကျွန်တော်ရာမောင်တရရဲ့အရှိမြောက်ဆက်တော့မှကျွန်တော်ဒီပိုင်းနှလုံးထောက်ပဲတက်တက်ကြရှိအဲ့ဒါတော့ဒီတိုက်တန်ရာစီတူရှိပါဦးကြာပါဦး
မနေ့ကကြောက်တော်မြို့နယ်နဲ့ပုံနှချုံမြို့နယ်ကြားဘိုင်းတော်ချွေရွာနားမှာအေအဖွဲ့ကနေရဲတပ်ဖွဲ့ရင်နန်းကိုမိုင်းခွဲဆိုက်ခိုက်မှုကြောင့်ဒူရဲမှုတောင်းလွန်ပါဝင်နှုတ်ချဆုံးပြီးသုံးဦးတန်ရာရရှိခဲ့ပြီးတော့တပ်ဖွဲ့ပိုင်းမော်တော်ယာဉ်3စီးပျက်စီးသွားကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ဗုဒ္ဓတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးရာရှိခိုင်တုခကပြောပါရယ
်ဩဂတ်စ်လ20ရက်နေ့မနေ့7နာရီမှာမင်းပြမြို့နယ်ကလမတောင်ကျွာရဲ့အနောက်တောင်ဖက်ကအဲ့မှာတချင်းဖြစ်တာရှိတယ်အဲ့မှာတော့ရန်သူဘက်က9ဦးကြာဆုံးတာရှိတယ်ဗျနောက်ပြီးတော့ဒီမနေ့7နာရီအောင်ငယ်ရွာနဲ့ဒီချွေတမရွာကြပေါ့နော်အဲ့ဒါလေမင်းပြမြို့နယ်ထိမှာပဲအဲ့ဒီမှာနောက်ထပ်တချင်းဖြစ်တာရှိတယ်ဆိုတော့အဲ့ဒီမှာရန်သူဘက်ကနေ9ဦးကြာဆုံးတာရှိနောက်ပြီးတော့ဒီဘူးတီတောင်မြို့နယ်ချင်းမှာဒီဩဂတ်စ်လ20ရက်မနေ့4နာရီခွဲကနေပြီးတော့ဒီ9နာရီခန့်ပေါ့နော်ဒီကောင်းတဲရွာရဲ့အရှိမောက်ဖက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်ခဲ့တာ
မနေ့ကမင်းပြမြို့နယ်တွင်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားနေတယ်လို့အေဘက်ကပြောနေတယ်လို့တီးခြားသိမပြုတ်နိုင်သေးပါဘူးဒီလပိုင်းကဆက်လို့မင်းပြမြို့နယ်မှာတိုက်ပွဲဆက်ဆက်ဖြစ်ပွားနေခဲ့ပြီးစစ်ဖြစ်ပွားရာဖုံနာချောင်းတဝိုက်ကရွာ30နီးပါးကိုဒီလပထမပတ်ကစပြီးမြန်မာစစ်တပ်ကနေသွာလခွေကိုပိတ်ပင်ထားခဲ့ပါတယ်။ဒီရက်ပိုင်းတွင်ရွာသားတွေကိုသွာလခွေပြုလာတဲ့ဆိုပေမဲ့စန္နရိခာတည်ယူခွေကိုကန့်တတ်ထားတယ်လို့မင်းပြမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပါတယ
်။မနေ့ညနေကကျွန်တော်မင်းပြကိုရောက်တယ်လက်တို့ပြီးတော့ဒီနေ့ကျွန်တော်အဲဒီဘက်အပိုင်းကိုစုစမ်းဖြေလိုက်တော့ရွာတရွာကလူ200 300လောက်ပဲသူတို့ကဆန်လေးတိတ်လောက်ပဲဝေခွင့်ရှိတယ်ပေါ်တဲ့ရှင်ငါလိုတော့ဘယ်သူမှသွာလာဖွင့်မရဘူးဆိုတဲ့အနေအထားမျိုးပေါက်တာကလေတော့တနေ့ရက်ကဝယူခွင့်ကိုတော့ပိတ်မထားတော့ဘူး။ညများများစားစားဝင်လို့မရဘူး။ဒီဘက်ကဟိုစေတနာစင်တွေသွားပြီးလူကမ်းတွေဆိုတဲ့အပိုင်းတွေဟိုမရသေးဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစိုက်ပွဲတွင်ဒေသခံပြည်သူ6000-1000ကျော်စစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါရယ်ခင်ဗျာ